အိန္ဒိယနိုင်ငံမှာတရားမဝင်ရွှေ့ပြောင်းအခြေချသူတဦးတယောက်ကိုမှလက်ခံမှာမဟုတ်ဘူးလို့အာသံပြည်နယ်ကိုရောက်ရှိနေတဲ့အိန္ဒိယပြည်ထောင်စုဝန်ကြီးကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။အိန္ဒိယအရှေ့မြောက်မှာရှိနေတဲ့အာသံပြည်နယ်မှာအငင်းပွားပွဲရာနိုင်ငံသားမှတ်ပုံတည်ရေးကိစ္စကြောင့်နိုင်ငံသားအဖြစ်ကနေထုတ်ပယ်ခံရတဲ့လူဦးရေနှစ်သန်းနီးပါးစီးရင်ရှိခဲ့ပြီးအော်အော်တောင်းနေလူအများအပြားမကြေမနက်ဖြစ်ခဲ့ကြရပါတယ်။ဟိန္ဒူအမျိုးသားရေးဝါဒီဆွဲအာဏာရပါတီဖြစ်တဲ့ BJP ပါတီအနေနဲ့မွတ်စလင်တွေကိုထုတ်ပယ်နေပါတယ်ဆိုတာကိုအကွာအဝေးယူဖို့လှုပ်ဆောင်နေပုံရတဲ့ဒီနိုင်ငံသားအဖြစ်မှတ်ပုံတင်တဲ့ကိစ္စဟာရွေးကောက်ပွဲမှာပါတီကိုထောက်ခံမဲ့ပေးခဲ့တဲ့မွတ်စလင်အများပြားသာမကဟိန္ဒူတွေကိုလည်းတွားပြီးတက်ရောက်မှုတွေရှိခဲ့တာပါ။ဩဂုတ်လ30ရက်နေ့ကထုတ်ပြန်လိုက်တဲ့စာရင်းနဲ့ပတ်သက်လို့ပါတီတွင်အစ်စ်မြင့်ခေါင်းဆောင်တွေကမှတ်ချက်ပေးပြောကြားဖို့ရှောင်လွှဲနေကြပါတယ်။အဲ့ဒီစာရင်းမှာနိုင်ငံသားအဖြစ်ကနေထုတ်ဖယ်ခံရတဲ့ဟိန္ဒူတွေလည်းပါနေတဲ့အတွက်ပြည်နယ်မှာရှိနေတဲ့ BJP ခေါင်းဆောင်တွေဘက်ကအော်အော်တောင်းနေဝေဖန်ကန့်ကွက်မှုတွေထွက်လာခဲ့ပါတယ်ရှင်။